ယောဟန်အခိုင်၃အခန်းငယ်၂၂ကနေ36ကျမ်းမှာဖော်ပြထားတဲ့အချက်ကိုကျွန်တော်ဟောပြောဝင်ငါသွားမှာဖြစ်ပါတယ်။ယောဟန်အခိုင်၃အခန်းငယ်၂၂ကိုဖတ်ပြပါမယ်။ထိုနောက်မှယေရှုသည်တပည့်တော်တို့နှင့်အတူယုဒပြည်ဤကျဲလက်သို့ကြွတော်မူလျင်ထိုအရ၌တပည့်တော်တို့နှင့်တကွနေတော်မူ၍ဗက်တစ္စံကိုပေးလေ၏လို့တွေ့ရပါတယ်။အခန်းငယ်23မှာယောဟန်သည်လည်းရှာလိန်မြို့နှင့်အနီးအဲနုံအရ၌ရေများသောကြောင့်ဗက်တစံကိုပေး၍နေသဖြင့်လူများတို့သည်လာ၍ဗက်တစံကိုခံကြ၏အဲ့ဒီအမှုဟာယောဟန်ကိုထောင်မချမီဖြစ်ခဲ့သောအရာဖြစ်တဲ့အကြောင်းအခန်းငယ်24အရကျွန်တော်တို့သိရပါတယ်အခန်းငယ်25ထိုအခါယောဟန်၏တပည့်တို့သည်စင်ကြယ်ခြင်းကိုအကြောင်းပြု၍ယူဒလူနှင့်ဆွေးနွေးငင်းကုန်ခြင်းရှိကြသဖြင့်ယောဟန်ထံသို့လာ၍အရှင်ဖျားယော်ဒန်မြစ်တစ်ဖက်၌ကိုရော်နှင့်တကွရှိ၍ကိုရော်တက်သေးပေးသောသူသည်ဗက်တစံကိုပေးလျက်နေ၏ထိုသူထံသို့လူအပေါင်းတို့သည်ရောက်ကြပါ၏လို့ယောဟန်ရဲ့တပည့်များကယောဟန်ကိုလာပြောကြပါတယ်ယောဟန်ရဲ့တပည့်အချို့တို့ဟာယူဒလူတို့ရဲ့ဘာသာရေးဓလေ့ထုံးစံတဲကစင်ကြယ်ခြင်းအကြောင်းနဲ့ပတ်သက်ပြီးယူဒလူနဲ့ငင်းခုန်ကြတဲ့အတွေ့ယောဟန်စီကူလာပြီးသူတို့ဆရာယောဟန်တက်သေးခံသောယေရှုကသူတို့ဆရာယောဟန်ရဲ့နေရာကိုယူပြီးလူတို့ကိုဗက်တစံပေးနေတဲ့အကြောင်းယောဟန်စီကူလာကြမဲ့သူအားလုံးဟာလည်းယေရှုဘက်ကိုပါသွားကြတဲ့အကြောင်းယေရှုကိုမနာလိုတဲ့စိတ်နဲ့ယောဟန်ရဲ့တပည့်များကယောဟန်ကိုလာပြောကြပါတယ်ယောဟန်ကသူ့တပည့်များနည်းတူယေရှုကိုမနာလိုတဲ့စိတ်လုံးဝမရှိပါဘူးသူ့ဘက်ကိုလူများများပြန်လာအောင်ဘာမှကြံစီလှုပ်ဆောင်ခဲ့ခြင်းလည်းမပြုတ်လုခဲ့ပါဘူးအခန်းငယ်29မှ28ကြားမှာယောဟန်ကသူ့တပည့်များကိုအခုလိုပြန်လည်တုံ့ပြန်ပြောဆိုပါတယ်ယောဟန်ကကောင်းကင်ဘုံမှပေးတော်မူမူလင်လူသည်အဘယ်အရာကိုမျှမခံနိုင်ရာငါသည်ခရစ်တော်မဟုတ်ခရစ်တော်ရှေ့၌စေလွတ်တော်သူဖြစ်သည်ဟုငါဆိုသည်ကိုသင်တို့သည်ငါ၏တတ်သိဖြစ်ကြ၏ယောဟန်ကယေရှုရဲ့အကြောင်းကိုသူတတ်သိခံတာဟာဘုရားသခင်ပေးတော်မူသောအခွင့်အရေးဖြစ်တဲ့အကြောင်းနားလည်ဝန်ခံပြီးအခန်းငယ်29မှာအခုလိုဆက်ပြောပါတယ်။မင်္ဂလာဆောင်တတို့သမီးကိုရသောသူသည်မင်္ဂလာဆောင်လူလင်ဖြစ်၏။မင်္ဂလာဆောင်လူလင်၏အနားမှနေ၍သူ၏စကားကိုကြားရသောအဆွေခင်ပွန်းသည်ထိုစကားတန်ကိုကြားရသောအဖြစ်ဝမ်းမြောက်ခြင်းရှိ၏။ထိုနည်းတူငါ၏ဝမ်းမြောက်ခြင်းပြည့်စုံ၏။ယောဟန်ကသူ့ရဲ့ဝမ်းမြောက်ခြင်းဟာများစွာသောလူတို့ကယေရှုကိုသိကျွမ်းခြင်းဖြစ်တဲ့အကြောင်းသူ့တပည့်များကနားလည်သဘောပေါက်နိုင်ဖို့အဲ့ဒီခေတ်တုန်းကမင်္ဂလာဆောင်ပွဲအကြောင်းကိုဥပမာပေးပြီးပြောပြပါတယ်။ယောဟန်ကသူဟာတတိုးသားအယံကဲ့သို့ဖြစ်ပြီးမင်္ဂလာဆောင်ပွဲအတွက်လူအပ်တဲ့အရာများကိုတတိုးသားရဲ့ကိုစားကြိုတင်ပြင်ဆင်ပေးတဲ့သူဖြစ်ကြောင်းတဒိုးသားလာနေပြီဖြစ်ကြောင်းနဲ့တဒိုးသားရဲ့စကားတန်ကိုကြားရတဲ့တဒိုးသားအယံဟာဝမ်းမြောက်ခြင်းရှိတဲ့ကဲ့သို့ယေရှုကြွလာမဲ့လမ်းကိုကြိုတင်ပြင်ဆင်သောယောဟန်ကခရစ်တော်ရဲ့ကြွလာခြင်းနဲ့ခရစ်တော်ရဲ့စကားတန်ကိုကြားရတဲ့အခါသူ့ရဲ့ဝမ်းမြောက်ခြင်းကိုပြည့်စုံစေတဲ့အကြောင်းတပည့်များကိုရှင်းပြပါတယ်အခန်းငယ်30မှာယောဟန်ကတိုးသခင်သည်တိုးပွားခြင်းရှိရမည်ငါမူကားစုပ်ယုပ်ခြင်းရှိရမည်လို့ဆိုပါတယ်ယောဟန်ရဲ့အတ္တိကအမှုတော်မြတ်လုပ်ငန်းဟာခရစ်တော်တိုးပွားခြင်းရှိပြီးသူကြတော့မိမ့်မိန်သွားဖို့ဖြစ်ပါတယ်။ကိုဂျိုးစုအနှစ်နာခံသောယောဟန်ရဲ့နှိမ့်ချသောအစေခံစိတ်တဘောဟာယနေ့ခရစ်တော်ရဲ့တသက်ခံများဖြစ်ကြတဲ့ခရိယန်အားလုံးအတွက်စံနမူနာဖြစ်ပါတယ်။အခန်းငယ်31အထက်မှလာသောသူသည်အလုံးစုံတို့၏အထုဖြစ်၏။မိကြီးမှဖြစ်သောသူသည်မိကြီးနဲ့ဆက်ဆံ၍မိကြီးအရာကိုပြောတတ်၏ကောင်းကင်ဘုံမှကြွလာသောသူသည်အလုံးစုံတို့၏အထွတ်ဖြစ်တော်မူ၏ဘတ်တစံဆရာယောဟန်ကယေရှုဟာကောင်းကင်ဘုံမှကြွလာသောသူအလုံးစုံတို့ရဲ့အထွတ်ဖြစ်တော်မူကြောင်းသက်သေခံပါတယ်ယောဟန်ကယေရှုရဲ့ဖျားစာတိတော်ကိုဘလို့သိရသလဲဆိုရင်သုံးပါးတစုဖျားသခင်ပေးတော်မူသောသက်သေခံတော်မူချက်အပြင်တိခဲ့ရတာဖြစ်ပါတယ်မဿဲအခိုင်၃အခန်းငယ်16ကနေ18ကြားမှာယောဟန်ကိုဖျားသခင်ပေးတော်မူသောတက်သေးကိုကျွန်တော်တို့တွေ့နိုင်ပါတယ် ယော်ဒန်မြစ်မှာရေနှစ်ချင်းကိုယေရှုခံတော်မူပြီးချိန်မှာကောင်းကင်ဖွင့်လှစ်ပြီးတန့်ရှင်းသောဝိညာဉ်တော်ဟာဂျိုးငှက်ကဲ့သို့ဆင်းသက်ပြီးယေရှုအပေါ်မှာနားတော်မူသည်ကိုယောဟန်မြင်ရသည်ဒါမကဤသူကငါနှစ်သက်မြတ်နိုးရာငါဤချစ်သားပီသည်ဟူသောကမဲတော်ဖခင်ရဲ့စကားတော်ကိုယောဟန်ကိုယ်တိုင်ကြားခဲ့ရပါတယ်။မဿဲအခန်း14အခန်းငယ်3မှာစော်ဘွားဟေရုတ်ကယောဟန်ကိုဖမ်းဆီးပြီးထောင်ထဲမှာလောင်ထားတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။မဿဲအခန်း17အခန်းငယ်1မှာခရစ်တော်ပြုတော်မူသောအမှုများကိုထောင်ထဲမှာရှိနေတဲ့ယောဟန်ကကြားရတဲ့အခါသူ့တပည့်နှစ်ယောက်ကိုယေရှုထံကိုစေလွှတ်ပြီးယေရှုဟာကြွလာတော်မူသောဖခင်ခင်သားတော်မယ်ရှိဟုတ်မဟုတ်မေးမြန်းစေခဲ့ပါတယ်။အခန်းငယ်လေးမှာယေရှုကလည်းသင်တို့သည်ကြားရသမျှမြင်ရသမျှတို့ကိုတွား၍ယောဟန်အားကြားလျှောက်ကြလော့မျက်စိကန်းသောသူတို့သည်မျက်စိမြင်ရကြ၏ချိန်မစွမ်းသောသူတို့သည်လှမ်းတွားရကြ၏နူနာဆွဲသောသူတို့သည်တန့်ရှင်းခြင်းသို့ရောက်ရကြ၏နာပြင်းသောသူတို့သည်နာကြရကြ၏သေးသောသူတို့သည်ထမြောက်ခြင်းသို့ရောက်ရကြ၏။ဆင်းရဲသားတို့သည်လည်းဝမ်းမြောက်စရာတည်တင်းကိုကြားရကြ၏။ငါကြောင့်စိတ်မပြတ်သောသူသည်မင်္ဂလာရှိ၏ဟုပြန်ပြောတော်မူ၏။ယေရှုကမိမိပြုတော်မူသောအမှုများကိုဘာကြောင့်ယောဟန်ကိုထောက်ပြရသလဲဆိုရင်ယေရှုကမိမိဟာဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားတဲ့မိမိအကြောင်းကိုပြည့်စုံစေသောကြွလာတော်မူသောဘုရားသခင်သားတော်မယ်ရှိအမှန်ပင်ဖြစ်ကြောင်းယောဟန်ကိုထောက်ပြခဲ့ခြင်းဖြစ်ပါတယ်။အဲ့ဒီတော့ဗတ္တိဇံဆရာယောဟန်ကယေရှုဟာဘုရားသခင်သားတော်ဖြစ်တော်မူကြောင်းကို၃ပါးတစုဘုရားသခင်ဖြစ်တော်မူသောခမဲတော်ဘုရားတန်ရှင်းသောဝိညာဉ်တော်ဘုရားနဲ့သားတော်ယေရှုဘုရားရဲ့တသက်ခံပြောပြတော်မူချက်အားဖြင့်သိခဲ့ရတာဖြစ်ပါတယ်။ယေရှုဟာဖယားသခင်သားတော်ဖြစ်ကြောင်းဗတ္တိဇံဆရာယောဟန်ရဲ့တသက်ခံချက်ဟာဖယားသခင်ကိုရော်ရိုင်းပေးသောတသက်ဖြစ်တဲ့အတွက်ယေရှုအကြောင်းယောဟန်ရဲ့တသက်ခံချက်ကိုညှင်းပယ်ခြင်းဟာဖယားသခင်ကိုရော်ရိုင်းရဲ့တသက်ခံချက်ကိုညှင်းပယ်ခြင်းဖြစ်တယ်။အခန်းငယ်32မြင်သမျှကြားသမျှတို့ကိုလည်းတသက်ခံတော်မူ၏ထိုတသက်ခံချက်ကိုအဘယ်သူမျှမခံမယူယောဟန်အခိုင်နှစ်အခန်းငယ်16ကိုကျွန်တော်တို့ကြည့်မယ်ဆိုရင်ယေရှုကဖယားသခင်ကိုငါအဘလို့ခေါ်ပြီးယောဟန်အခိုင်3အခန်းငယ်19မှာယေရှုကမိမိဟာဖယားသခင်စေလွတ်တော်မူသောသူဖြစ်ကြောင်းခမဲတော်ဖယားနဲ့မိမိရဲ့ဆက်ဆက်ပုံကိုတသက်ခံတော်မူပါတယ်။သို့တော့ယေရှုရဲ့တသက်ခံတော်မူချက်ကိုလူတွေလက်မခံဘူး။အခန်းငယ်33မှာတော့ယေရှုရဲ့တတ်သိခံချက်ကိုလက်ခံတဲ့သူအချို့ရှိတဲ့အကြောင်းအခုလိုကျွန်တော်တို့တွေ့ရပါတယ်။တတ်သိခံတော်မူချက်ကိုခံယူတော်သူသည်ကဖယားသခင်သည်သစ္စာစောင့်တော်မူသည်ဟုတစိတ်ခိုက်၏။ယေရှုဟာဖယားသခင်သားတော်ဖြစ်ကြောင်းဝန်ခံခြင်းဟာဖယားသခင်ကိုဟုတ်မှန်သောဖယားမှုတာနဲ့ကင်းစင်တော်မူသောဖယားဖြစ်ကြောင်းဝန်ခံခြင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ယေရှုကိုဖယားသခင်သားတော်ဖြစ်တော်မူကြောင်းတတ်သိခံတော်သူဟာဖယားသခင်ကိုတော်တိုင်ဖြစ်တော်မူသောကြောင့်ဖြစ်ပါれ။လုကာအခန်း1အခန်းငယ်35မှာဖယားသခင်ကမိမိရဲ့ကောင်းကင်တမန်အားဖြင့်ယေရှုဟာမိမိရဲ့သားတော်ဖြစ်တော်မူကြောင်းတတ်သိခံပြောဆိုတော်မူပါれ။ယောဒန်မြစ်မှာဗတ္တိဇံကိုခံယူတော်မူသောယေရှုကိုခမဲတော်ဖယားကဤသူကငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်လို့မိန့်တော်မူပါれ။ကပ္ပဦးကျမ်းအခန်း3အခန်းငယ်15မှာဖယားသခင်ကမိမိသားတော်ဟာအပြုကညာအဖြစ်လူစားတစ်အဖြစ်ကိုခံယူမဲ့အကြောင်းကြိုတင်မိန့်တော်မူပါတယ်။ဟေရှာယအခန်း53မှာဖယားသခင်ကလူစားတစ်အဖြစ်ကြွလာသောသားတော်ဟာအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှအသေးခံမဲ့အကြောင်းကြိုတင်မိန့်တော်မူပါတယ်။ဓမ္မဟောင်းကျမ်းထဲကသားတော်ယေရှုအကြောင်းဖယားသခင်ကြိုတင်မိန့်တော်မူချက်ပြည့်စုံခြင်းကိုဓမ္မသစ်ကျမ်းထဲကသားတော်ယေရှုခရစ်ရဲ့အသက်တာမှာကျွန်တော်တို့မြင်တွေ့ရပါတယ်။မာယွင်လွဲချော်သွားခြင်းလုံးဝမရှိတဲ့သားတော်ယေရှုအကြောင်းဘုရားသခင်တတ်သိခံတော်မူချက်ကိုမယုံကြည်တော်သူဟာဘုရားသခင်ကိုမှုသာအပြစ်တင်တော်သူဖြစ်ပါတယ်။ဘုရားသခင်ကသားတော်ယေရှုခရစ်အားဖြင့်ထာဝရအသက်ကိုပေးမယ်လို့တတ်သိခံတော်မူပါတယ်။သားတော်ကိုမယုံကြည်ရင်ထာဝရအသက်ကိုမရနိုင်ဘူး။အခန်းငယ်34ဖယားသခင်စေလွတ်တော်မူသောသူသည်ဖယားသခင်၏စကားတော်ကိုပြောဆိုတတ်၏ ယောဟန်အခိုင်း9အခန်းငယ်16ကိုကျွန်တော်တို့ကြည့်မယ်ဆိုရင်ယေရှုကလည်းငါဟောပြောသောဒေသနာသည်ငါဤဒေသနာမဟုတ်ငါကိုစေလွတ်တော်မူသောသူဤဒေသနာဖြစ်၏လို့မိန့်တော်မူပြီးယောဟန်အခိုင်း14အခန်းငယ်30ကနေ17ကြားမှာငါသည်ခမဲတော်၌ရှိသည်ကို၎င်းခမဲတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလောငါဟောပြောသောစကားကိုကိုအလိုအလျောက်ငါဟောပြောသည်မဟုတ်ငါပြုသောအမှုတို့ကိုကငါ၌တည်နေတော်မူသောခမဲတော်သည်ပြုတော်မူ၏ငါသည်ခမဲတော်၌ရှိသည်ကို၎င်းခမဲတော်သည်ငါ၌ရှိတော်မူသည်ကို၎င်းယုံကြလော့ငါစကားကိုမယုံလျင်ငါအမှုတို့ကိုထောက်၍ယုံကြလော့လို့မိန့်တော်မူပါれယောဟန်အခိုင်း30အခန်းငယ်30မှာယေရှုကငါသည်ငါခမဲတော်နှင့်တလုံးတဝတည်းဖြစ်သည်ဟုမိန့်တော်မူ၏။တားတော်ဖခင်နှင့်ခမဲတော်ဖခင်ဟာတလုံးတဝတည်းဖြစ်တော်မူသောကြောင့်တားတော်ကိုညှင်းပယ်ခြင်းဟာခမဲတော်ကိုညှင်းပယ်ခြင်းဖြစ်တယ်။တားတော်ယေရှုရဲ့စကားတော်ကိုမယုံကြည်ခြင်းဟာခမဲတော်ဖခင်ရဲ့စကားတော်ကိုမယုံကြည်ခြင်းဖြစ်တယ်။တားတော်ပြုတော်မူသောအမှုကိုမယုံကြည်ခြင်းဟာခမဲတော်ပြုတော်မူသောအမှုကိုမယုံကြည်ခြင်းဖြစ်တယ်။ခမဲတော်ဖခင်ကတားတော်ကိုဝိညာဉ်တော်ကိုအတိုင်းအရှိမရှိကန့်တချက်မရှိဘဲပေးတော်မူပါれ။ဒါကြောင့်ယေရှုကမိမိပြုတော်မူသောအမှုများကိုတန်ရှင်းသောဝိညာဉ်တော်အားဖြင့်ပြုတော်မူကြောင်းမိန့်တော်မူပါれ။ယေရှုကသူပြုတဲ့အမှုများကိုကဲ့ရဲ့ခြင်းဟာတန်ရှင်းသောဝိညာဉ်တော်ကိုပြစ်မှားခြင်းဖြစ်တဲ့အကြောင်းတန်ရှင်းသောဝိညာဉ်တော်ကိုပြစ်မှားသောလူတို့ရဲ့အပြစ်ကိုယခုဘဝနောင်ဘဝ၌မလွတ်နိုင်ကြောင်းမသဲအခိုင်း12အခန်းငယ်32မှာယေရှုဖခင်ကအတိအလင်းမိန့်တော်မူပါれ။အခန်းငယ်35ခမဲတော်သည်တားတော်ကိုချစ်တော်မူ၍ခတ်သိမ်းသောအရာတို့ကိုတားတော်လက်သို့အပ်ပေးတော်မူပြီ။ခမဲတော်ကတားတော်ကိုချစ်တော်မူပြီးခတ်သိမ်းသောအရာတို့ကိုတားတော်လက်သို့အပ်ပေးပြီဖြစ်တဲ့အတွေ့တားတော်ယေရှုခရစ်ဟာခတ်သိမ်းသောအရာတို့ရဲ့အထွတ်ဖြစ်တော်မူပြီးလူသားအားလုံးကိုတရားစီရင်တော်သူနဲ့တရားစီရင်တော်မူမဲ့သူဟာလည်းယေရှုခရစ်တော်ပင်ဖြစ်တော်မူပါれ။အခန်းငယ်38မှာအပြစ်ရှိတဲ့လူသားတိုင်းကိုအခုလိုဖိတ်ခေါ်နေပါれ။တားတော်ကိုယုံကြည်တော်သူသည်ထာဝရအသက်ကိုရ၏။တားတော်ကိုပယ်တော်သူမူကအသက်ကိုမတွေ့ရ။ထိုသူ၏အပေါ်၌ဘုရားသခင်၏အမျက်တော်တည်နေသည်ဟုယောဟန်ဟောလေ၏။သင်မှာအခုရွေးချယ်စရာရှိပါれ။ထာဝရအသက်ကိုရွေးမလားဒါမှမဟုတ်ဘုရားသခင်ရဲ့ထာဝရအမြတ်တော်ကိုရွေးမလားထာဝရကောင်းကင်နိုင်ငံတော်ကိုရွေးမလားဒါမှမဟုတ်ထာဝရအပယ်ငရဲမင်းအိုင်ကိုရွေးမလားရွေးချယ်မှုကမိတ်ဆွေအပိုင်းမှာဘယ်ဟာကိုမိတ်ဆွေရွေးချယ်မလဲရွေးချယ်မှုတော့မမှားပါစေနဲ့လို့ကျွန်တော်မြတ်တာနဲ့တိုက်တွန်းနှုတ်ဆော်အပ်ပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ